ဆလာကြရှိလာပြီဖြစ်တဲ့ Israel Hamas စစ်ပွဲတွေအပြစ်ခတ်ရက်စဲနိုင်ရဲ့အဆိုပြုချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှပထမဆုံးအကြိမ်နှဲခွဲအတည်ပြုလိုက်ပါတယ်။အဆိုပြုချက်နဲ့ပတ်သက်ပြီးတော့မေခွန်းတွေရှိနေတဲ့အတွက်ဆိုပြီးရုရှားကတော့မဲမပေးပဲကြာနေခဲ့ပါတယ်။အဆင့်30မှာအပြစ်ခတ်ရက်စဲရဲ့အဆိုပြုချက်ကို Israel နဲ့ Hamas တို့သဘောတူမတူမေခွန်းတွေရှိနေစေဖြစ်ပေမဲ့လို့ကုလလုံခြုံရေးကောင်စီရဲ့ခိုင်မာတဲ့ထောက်ခံမှုကြောင့် Israel နဲ့ Hamas တို့နှစ်ဖက်စလုံးသဘောတူဖို့ဖိအားတွေတော့ဖြစ်လာစေပါတယ်။ကိုလာဆိုင်ရာအစ္စရေးဒုတက်အမတ်ကြီးနိုအာဖာမန်ကတော့ဟာမတ်စ်တို့ဖန်ထားတဲ့တစ္ဆကံတွေအားလုံးပြန်လုပ်လာပြီးဟာမတ်စ်တို့ရဲ့စစ်ဖက်နဲ့အုပ်ချုပ်ရေးစွမ်းရည်တွေပြိုကွဲသွားတဲ့အထိအစ္စရေးဘက်ကဆက်လက်ဆောင်ရွက်သွားမယ်လို့ကုလလုံခြုံရေးကောင်စီမဲပေးပြီးချိန်မှပြောကြားတော့ပါတယ်။အစ္စရေးဟာမတ်စ်အပြစ်ရဆယ်နိုင်ရေးကုလလုံခြုံရေးကောင်စီရဲ့အဖွဲ့ဝင်15နိုင်ငံထဲမှာထောက်ခံမဲ14မဲနဲ့တခဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အစ္စရေးနဲ့ဟာမတ်စ်တို့နှစ်ပတ်စလုံးအပြစ်ခတ်ရဆယ်ရေးကိုလုံးဝနောက်မကျစေဘဲအပြစ်ဝအကောင့်ထဲပေါ်ကြဖို့လုံခြုံရေးကောင်စီကအခုအတည်ပြုလိုက်တဲ့အဆိုပြချက်မှာတိုက်တွန်းတောင်းဆိုထားပါတယ်။